တပ်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ Facebook လူမှုကွန်ရက်ကိုပိုင်အကောင့်အပါအဝင်မြန်မာနိုင်ငံအတွင်းကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတချို့ရဲ့အကောင့်တွေကို Facebook ကနေပြီးတော့ပိတ်ပင်လိုက်ပါတယ်ဒီပေါ်မှာမြန်မာနိုင်ငံရေးလေလာကဲခတ်သူတွေရဲ့အမြင်တွေကိုစူးစီးတင်ဆက်ပေးကြပါတယ်ဒီကနေ့မှာပဲ Facebook ကုမ္ပဏီကနေပြီးတော့တက်မတော်ကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ Facebook လူမှုကွန်ရက်ကိုပိုင်အကောင့်ပါဝင်မြန်မာနိုင်ငံအတွင်းကလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းစုစုပေါင်း20ရဲ့ Facebook အကောင့်တွေဟာမြန်မာနိုင်ငံက Facebook ရဲ့စီးမြင်စီးကဲအနေနဲ့မကိုက်ညီတဲ့အတွက်ပိတ်ပစ်လိုက်ကြောင်းကြေညာလိုက်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ကိုပိုင်အကောင့်အပြင်တက်မတော်ကာကွယ်ဦးစည်းချုပ်ရုံးအကောင့်နောက်စစ်တပ်ရဲ့မြဝတီရုပ်သံလိုင်းလည်းပါဝင်ခဲ့ပါတယ်။အခုလိုပိတ်လိုက်ရတာကတော့မြန်မာနိုင်ငံအတွင်းကအကြမ်းဖက်မှုတွေဟာအမုန်းစကားတွေသတင်းသမားတွေကို Facebook ကနေရည်ရွယ်ချက်ရှိရှိဖြန့်ဝေတာကနေပြီးတော့မှဆက်ဆက်လာတဲ့အတွက် Facebook ကအခုလိုတိုးမြင့်ရေးယူဆောင်ရွက်လိုက်တာဖြစ်တယ်လို့ကြေညာချက်မှာပါရှိပါတယ်။ဒီပေါ်မှာမြန်မာနိုင်ငံရေးလေလာအကဲခတ်သူတွေကတော့အမြင့်အမျိုးမျိုးရှိပါတယ်
။ဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ဒီရခိုင်ပြည်နယ်မှာဖြစ်သွားတဲ့အရေးနဲ့ပတ်သက်လို့နိုင်ငံတကာဖိအားပေါ့နော်ပုံစံမျိုးစုံနဲ့ပိုတိုးလာတယ်ဆိုတဲ့အနေအထားမျိုးတော့ကျွန်တော်မြင်မိပါတယ်။ဆိုတော့ဒါပေမဲ့လည်းအခုလို Facebook ဒီလိုစီမံခန့်ခွဲတဲ့အဖွဲ့ကပေါ့နော်ကျော်အခုလိုမျိုးတချို့ဒီတက်မတော်နဲ့ဆိုင်တဲ့အကောင့်တွေပါပြီးပယ်ဖြတ်လိုက်တယ်ပိတ်လိုက်တယ်ဆိုတာမျိုးကြတော့တစ်ဖက်သားကြမလားလို့လည်းကျွန်တော်ထင်တယ်ဆိုတော့နောက်တစ်ခါကျတော့လေဒီလိုလုံးလိုက်တဲ့ဆောင်ရွက်မှုကြောင့်ပေါ့နော်ဟိုလိုချင်တာကအကျိုးတစ်မျိုးဟိုဆေးကြောင့်ပူလေးတယ်ဆိုတော့ကျွန်တော်တို့မြန်မာစကားလည်းရှိပါတယ်အဲ့တော့ဟိုဖြစ်သွားတဲ့ရက်လက်ကအကျိုးတစ်မျိုးဒါမျိုးလည်းဖြစ်နိုင်မယ်လို့ထင်ပါတယ်
ဒါကတော့ရခိုင်အရေးနိုင်ငံတကာရဲ့ဖိအားတိုးလာတဲ့အနေအထားပေါ်ပို့ပြီးတော့မှအရှိန်မြင့်လာတဲ့သဘောလို့မြန်မာနိုင်ငံရဲ့အကဲခတ်ဦးအောင်သူငင်းကမြင်ပါတယ်။အဓိကတက်မတော်ပိုင်းထိတ်တန်းကောင်းဆောင်နေတဲ့စစ်တပ်ဘက်ကသတင်းဖြန့်ချီနေတဲ့အဓိကသတင်းမီဒီယာရန်ညားတွေကိုပိတ်ပင်ဖို့ကြိုးစားတာဖြစ်တယ်လို့လည်းသတင်းစာဆရာဦးစီသူအောင်မြင့်ကလည်းသုံးသပ်ပါတယ်။
အဲ့ဒီမှာ UN report မှာကဆွဆွဲချက်တွေကသူကရှိထားတယ်။တက်မတော်ထိတ်ပိုင်းဟိုကောင်းဆောင်ဘုရင့်မူကြီးမေအောင်လိုင်ကိုယ်တိုင်ကအဲ့ဒါပါသွားတော့ပေါ့နော်။တာဝန်ရှိတဲ့သူအနေနဲ့အဲဒီလူတွေကသူ့ရဲ့ဟိုထုတ်ပြန်ချက်တည်းမှာသူတို့ရေးထားတာကတော့လူခွေရေးချိုးဖောက်မှုပဲအထူးသဖြင့်ရခိုင်ပြည်နယ်မြောက်ပိုင်းကတိစရီမှာဟိုပါဝင်ပတ်သက်တယ်လို့သူတို့အထောက်ထားတယ်သူတို့ရထားတယ်ရထားတော့အဒီလူတွေနောက်ဒီလူတွေနဲ့ပတ်သက်နေတဲ့ဆာမျက်နှာတွေကနေပြီးတော့နောက်ထပ်ဒီအမုံတရားပြန်ပွားတာတွေမလုံနိုင်အောင်လူခွေချိုးဖောက်တာကိစ္စတွေကိုလည်းဒီကနေပြီးတော့မှမလုံနိုင်အောင်သူတို့တွေကဒါကိုကတ်တက်လိုက်တယ်လို့အဲ့လိုမျိုးဆိုတယ်တကယ်တကယ်ကျတော့ဒီတမ်မတော်ကကွေဦးစည်းချုပ်ရုံးရဲ့သမင်နာထဲမှာဘာရီဘာရီပေါ်ပြထားလို့ပေါ့နော်အဲ့ဒီဥစ္စာတွေကအမုန်းတရားဖြစ်စီတယ်ဘယ်အကြောင်းအရာတွေကဖြစ်စီတယ်အဲ့လိုမျိုးဟိုနီးနဲ့ဟိုနမူနာတွေဘာတွေနဲ့လုပ်တယ်ဆိုရင်တော့ဟိုကျွန်တော်တို့အနေနဲ့ဆိုရင်တော့ပုံပြီးပြစ်တော်ပဲလို့ထင်တယ်အဲ့လိုမျိုးအထောက်ထားတယ်လို့ဆိုရင်အခုကအဲ့လိုမဟုတ်လူကိုခြေခံသွားတာသူကသမင်နာကိုတခုပိတ်ချင်တယ်ဆိုရင်ဒီသမင်နာထဲမှာဘာပါလဲဆိုတဲ့ဟာနဲ့ဒီပိုးပြီးပြတော်မယ်လို့ကျွန်တော်တော့အဲ့လိုတူးရင်းမြင်တ
ယ်မြမနိုင်ငံရေးလေလာသူဥပပိုလ်ကျော်ငင်းကလည်းအခုလိုရှုမြင်ပါတယ
်ဒါဟို liberal agenda ဆိုတာရှိပါတယ်သူတို့အခုလုပ်နေတာပေါ့နော်ဆိုတော့ liberal agenda ကရှင်းရှင်းပြောရင်pressure ပေးတာပေါ့နော်ဗမာနိုင်ငံကို pressure ပေးတာပေါ့သူတို့က pressure ပေးရင်ဘာလို့ပေးမလဲနော်စစ်တပ်ကပဲပေးရတယ်ပေါ့နော်ဆိုတော့သူတို့တုံးတဲ့ pressure point ကစစ်တပ်ပဲဟုတ်ဆိုတော့စစ်တပ်ပဲဆိုတော့အရင်တော့ကတော့ဗိုလ်ချုပ်မမအောင်တို့ပါတယ်ဟုတ်သူတို့တုံးတယ်အခုနောက်တစ်ဆင့်မြင့်ပြီးတော့စစ်တပ်စစ်ကောင်းဆောင်တွေတခုလုံးသူတို့ဒီဆွဲချက်တင်လာတော့ဗျာရှင်းရင်းပြောရင်တော့ဒါကျွန်တော်အမြင်ပေါ့နော်ကျွန်တော်အမြင်ကတော့ရှင်းပြလောက်စားကြီးစားကြီးပါပဲသူတို့ liberal agenda တိုင်းသွားနေတာပါ
Facebook company ရဲ့ကြေညာချက်ထဲမှာတော့မြန်မာနိုင်ငံကလူပေါင်း12သန်းလောက် follow လုပ်ထားတဲ့ Facebook account 18ခု, Instagram account တစ်ခုနဲ့ Facebook page 52ခုကိုဖယ်ရှားလိုက်ပြီးဖြစ်ကြောင်းထည့်သွင်းဖော်ပြထားပါတယ်။ဒါအပြင် Facebook ပေါ်မှာမမှန်မကန်ဆောင်ရွက်နေကြတယ်ဆိုပြီး page 46ခုနဲ့ account 12ခုကိုလည်းဖယ်ရှားလိုက်ပါတယ်။မြန်မာနိုင်ငံအတွင်း Facebook တလွဲသုံးနေတာတွေကိုဉာဏ်ပညာအရှိန်မြှင့်ပြီးဆက်ပြီးကာကွယ်စောင့်ရှောက်သွားမယ်လို့လည်း Facebook company ကပြောဆိုထားပါတယ်ရှင်။